မြန်မာနိုင်ငံရဲ့လက်တလုံးနိုင်ငံရေးပြုပြင်ပြောင်းလဲမှုတွေကိုအတိအမှတ်ပြုပေးမယ်လို့မကြခင်ကဒီရခိုင်ပြည်နယ်တွင်ဖြစ်ပွားခဲ့တဲ့ပဋိပက္ခတွေနဲ့ပတ်သက်ပြီးစိုးရိမ်မကင်းဖြစ်တဲ့အကြောင်းနဲ့အထူးသဖြင့်မြန်မာအစိုးရအနေနဲ့လူနည်းစုဖြစ်တဲ့ရိုဟင်ဂျာမွတ်စလင်တွေရဲ့အခွင့်အရေးကိုအကာအကွယ်ပေးဖို့တောင်းဆိုတဲ့ဆုံးဖြတ်ချက်တရက်ကိုကုလသမဂ္ဂအထွေထွေညီလာခံရဲ့တတိယကော်မတီဆွေးနွေးပွဲမှာမနေ့ကချမှတ်လိုက်ပါတယ်။မြန်မာနိုင်ငံဘက်ကကုလသမဂ္ဂကိုယ်စားလှယ်ကတော့မြန်မာနိုင်ငံမှာရိုဟင်ဂျာလူမျိုးဆိုတာမရှိတဲ့အကြောင်းနဲ့ရခိုင်ပြည်နယ်ပဋိပက္ခဟာလည်းဘာသာရေးဖိနှိပ်မှုကြောင့်ဖြစ်တဲ့အကြမ်းဖက်မှုတွေမဟုတ်တဲ့အကြောင်းတုံ့ပြန်ခဲ့ပါတယ်။အကြောင်းစုံကိုသိအောင်မက်ခင်ပြူထွေးကဆက်ပြီးတော့ပြောပြပေးပါရှင်
။ဟုတ်ကဲ့ပါ။68ကြိမ်မြောက်ကုလသမဂ္ဂထွေထွေညီလာခံကြီးရဲ့43ကြိမ်မြောက်တတိယကော်မတီအစည်းအဝေးအတွင်းမှာရခိုင်ပြည်နယ်ကပြည်ပခအခြေအနေတွေနဲ့ပတ်သက်လို့အထူးစိုးရိမ်တဲ့အကြောင်းနဲ့လူနည်းစုရိုဟင်ဂျာမွတ်စလင်တွေအပေါ်အကြမ်းဖက်ဖိနှိပ်မှုတွေဟာလက်ခံနိုင်စရာမရှိတဲ့အကြောင်းကိုဖော်ပြထားတဲ့ဆိုမြချက်တရက်ကိုမနေ့တုန်းကပဲချမှတ်ခဲ့ကြတာပါ။အကြမ်းဖက်မှုတွေအတွင်းမှာအာဏာပိုင်တချို့ပါဝင်ပတ်သက်နေတဲ့ဆိုတဲ့သတင်းတွေအပါအဝင်မြန်မာအစိုးရအနေနဲ့ဒီရခိုင်ပြည်ပခနဲ့ပတ်သက်လို့ဖြေရှင်းချက်ပေးဖို့တောင်းဆိုတဲ့ဒီဆုံးဖြတ်ချက်ကိုဥရောပသမဂ္ဂနဲ့အတူဒီမူကြမ်းရေးဆွဲရမှာပါဝင်ခဲ့တဲ့ Cyprus နိုင်ငံကကုလသမဂ္ဂကိုယ်စားလှယ်ကအခုလိုပြောပါတယ
် The draft resolution expresses particular concern about the situation in the Rohingya minority. Over the last few months, the world has
ဆိုပြီးချက်မူကြမ်းမှာလူနည်းစုတွေရဲ့လူအခွင့်အရေးအခြေအနေနဲ့ပတ်သက်လို့စိုးရိမ်မကင်းဖြစ်မှုကိုဖော်ပြထားပါတယ်ပြီးခဲ့တဲ့လအနေငယ်ကနိုင်ငံတကာအနေနဲ့ရခိုင်ပြည်နယ်မှာဒီသကံတွေကြားအကြမ်းဖက်မှုဖြစ်ပွားတာကိုမြင်တွေ့ခဲ့ရပါတယ်။ဒီအဆိုပြုချက်မူကြမှာဒီအကြမ်းဖက်မှုနဲ့ပတ်သက်လို့စိုးရိမ်မကင်းဖြစ်မှုကိုဖော်ပြထားပြီးမြန်မာအစိုးရအနေနဲ့လည်းအခြေအနေကိုအမြန်ဆုံးဖြေရှင်းပေးနိုင်မှုလည်းတိုက်တွန်းထားပါတယ်
။မြန်မာနိုင်ငံဘက်ကကုလသမဂ္ဂကိုယ်စားလှယ်ကတော့ဒီမြန်မာနိုင်ငံမှာရိုဟင်ဂျာလူမျိုးဆိုတာမရှိတဲ့အကြောင်းနဲ့ရခိုင်ပြည်နယ်အတွင်းအကြမ်းဖက်မှုတွေဟာဘာသာရေးအရာဖိနှိပ်တဲ့အကြမ်းဖက်မှုတွေမဟုတ်ဘဲလူမှုအဖွဲ့အစည်းနှစ်ခုကြားမှာဖြစ်တဲ့ပြည်ပကသာဖြစ်တယ်လို့ပြန်လည်တုံ့ပြန်ခဲ့ပါတယ်။ဒီဆုံးဖြတ်ချက်ထဲမှာ၃နှုန်းဖော်ပြထားတဲ့ရိုဟင်ဂျာလူနည်းစုဆိုတဲ့အသုံးနှုန်းအပေါ်မြန်မာကိုယ်စားလှယ်အဖွဲ့အနေနဲ့အပြင်းထန်ကန့်ကွက်တယ်ဆိုတာကိုတော့မြန်မာအစိုးရဘက်ကကုလသမဂ္ဂကိုယ်စားလှယ်ကပြောသွားခဲ့ပါတယ်
။ We do not accept such characterization.which was created on their own in their attempt to identify themselves as an
သူတို့ကိုသူတို့ခွဲခြားတတ်မှတ်ဖို့ကြိုးစားတဲ့နေရာမှာရွှေပြောင်းဝင်ရောက်လာသူတွေဖြစ်မပြောဆိုဘဲလူမျိုးစုတစ်ခုအဖြစ်သူတို့ဘာသာဖန်တီးတတ်မှတ်တာမျိုးကိုကျွန်တော်တို့အနေနဲ့လက်မခံပါဘူးမြန်မာနိုင်ငံကတိုင်းရင်းသားလူမျိုးစုတွေထဲမှာရိုဟင်ဂျာဆိုတဲ့တိုင်းရင်းသားလူမျိုးစုမရှိပါဘူးအဲဒီလိုတတ်မှတ်တာမျိုးကိုအစိုးရအဆက်ဆက်ဘယ်တော့မှအတိအမှန်မပြုခဲ့ဘူးပါဘူးဒီလိုရှိနေပေမဲ့လည်းတိုင်းပြည်ရဲ့ဥပဒေတွေနဲ့ကန့်ညီမဲဆိုရင်နိုင်ငံတွင်ဘယ်လူမှုအဝန်အဝိုင်းမဆိုရဲ့နိုင်ငံသားဖြစ်ခွင့်ကိုဘယ်တော့မှမငင်းပယ်ခဲ့ဘူးလို့ငင်းပယ်မှလည်းမဟုတ်ပါဘူ
းမြန်မာနိုင်ငံမှာရိုဟင်ဂျာလူမျိုးဆိုတာမရှိပေမဲ့လို့လက်ရှိတည်ဆဲဥပဒေနဲ့ကန့်ညီရင်ဘယ်သူမှဆိုနိုင်ငံသားဖြစ်နိုင်တယ်လို့လည်းမြန်မာကိုယ်စားလှယ်ကပြောသွားပါတယ်အခုဆုံးဖြတ်ချက်ကိုပူးတွဲအဆိုပြုခဲ့တဲ့နိုင်ငံတွေထဲမှာပါဝင်တဲ့အမေရိကန်နိုင်ငံကဒီရခိုင်ပြည်ပခနဲ့ပတ်သက်ပြီးတော့မြန်မာအစိုးရကလှုံ့ဆော်နေတာတွေကိုအတိအမှတ်ပြုကြိုဆိုတဲ့အကြောင်းကုလသမဂ္ဂဆိုင်ရာအမေရိကန်ကိုယ်စားလှယ်ကအခုလိုပြောပါတယ
်။ Over the past 18 months, Burma has made notable progress toward building the foundations of a sustainable democracy.
ရရှိခိုင်မြဲတဲ့ဒီမိုကရေစီအတွက်အခြေခံတွေကိုတည်ဆောက်တဲ့နေရာမှာမြန်မာနိုင်ငံဟာပြီးခဲ့တဲ့18လအတွင်းမှာတည်သာထင်ရှားတဲ့တိုးတက်မှုတွေရခဲ့ပါတယ်။တရားဥပဒေစိုးမိုးရေးနဲ့လူ့အခွင့်အရေးတွေကိုလေးစားလိုက်နာတဲ့ဒီမိုကရေစီနည်းကြအဖွဲ့အစည်းတွေကိုတည်ဆောက်တဲ့နေရာမှာတိုးတက်မှုတွေဆက်ရသွားဖို့အတွက်အခုဆုံးဖြတ်ချက်ကရှင်းလင်းတဲ့စံနှုန်းတွေကိုချမှတ်ပေးလိုက်တာဖြစ်ပါတယ်
အခုဆုံးဖြတ်ချက်ထဲမှာဒီရခိုင်ပြည်နယ်ပြည်ပခတွေနဲ့ပတ်သက်တဲ့စိုးရိမ်မှုတွေအကြောင်းအပြင်ကိုဒီမြန်မာနိုင်ငံကအချင်းထောင်တွေထဲမှာစံနေသေးတဲ့နိုင်ငံရေးအချင်းသားတွေကိုပြန်လွှတ်ပေးဖို့နဲ့ကချင်ပြည်နယ်အတွင်းစစ်ပွဲတွေဖြစ်ပွားနေတဲ့အပေါ်မှာမြန်မာအစိုးရအနေနဲ့ဆွေးနွေးအပြေရှာသွားဖို့ကိုလည်းတိုက်တွန်းတောင်းဆိုထားပါတယ်။ထရီညီလာခံကြီးရဲ့တတိယကော်မတီကချမှတ်လိုက်တဲ့အခုဆုံးဖြတ်ချက်ဟာမဖြစ်မနေလိုက်နိုင်ရမယ့်ဆုံးဖြတ်ချက်တော့မဟုတ်ပါဘူး။ဒါပေမဲ့လည်းဒီမြန်မာနိုင်ငံအနေနဲ့ပြုပြင်ပြောင်းလဲမှုတွေလုပ်နေတယ်လို့ဆိုတဲ့တပြိုင်တည်းမှာလူခွင့်ရင်နဲ့ပတ်သက်လို့ပြုပြင်ပြောင်းလဲစရာတွေအများကြီးကြံနေသေးတယ်ဆိုတာကိုဒီဆုံးဖြတ်ချက်ကထောက်ပြနေတာဖြစ်ပါတယ်။ရခိုင်ပြည်ပခတွေအတွင်ကျူးလွန်သူတွေကိုတရားဥပဒေအရထိထိရောက်ရောက်နဲ့အပြစ်ပေးဖို့နဲ့ပြည်ပခတွေပြည်လည်ရေးနှစ်ဖက်အကြားညှိနှိုင်းဆွေးနွေးမှုတွေဖြစ်လာအောင်မြန်မာအစိုးရအနေနဲ့အလေးနက်ထားဆောင်ရွက်ဖို့ကိုလည်းဒီဆုံးဖြတ်ချက်ကတောင်းဆိုထားပါတယ်။ပြည်ခဲ့တဲ့ဇွန်လကစလို့ဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်ပြည်ပခတွေအတွင်းမှာအိုးအိမ်မဲ့ဆွန့်ခွာထွက်ပြေးရသူတွေထောင်ပေါင်းများစွာရှိနေပြီးတော့ဒီထဲမှာဒုက္ခသည်အများစုဟာရိုဟင်ဂျာမွတ်စလင်တွေဖြစ်တယ်လို့လည်းကုလသမဂ္ဂကပြောဆိုထားပါတယ်ရှင်။